ြစ်ဖြစ်မဲ့တရားစင်ခင်ဗျာဒီကနေ့မြန်မာနိုင်ငံမှာဖြစ်နေလာနေတဲ့အတိုက်ခံအင်အားစုတွေတွန်းလှန်ခုခံနေတဲ့အင်အားစုတွေကအရေးသာလာတဲ့နယ်မြေပုံမစိမ့်ပိုက်လာတဲ့စသဖြင့်အမျိုးမျိုးပြောနေကြပါတယ်ဆိုတော့ဒေးဗစ်ဟာမြန်မာနိုင်ငံအရေးကိုအနိကဆောင်ကြည့်လာတဲ့လူတစ်ယောက်အနေနဲ့ဒီသုံးသပ်ချက်တွေကိုသဘောတူပါသလားဘယ်လိုပြောလို့ပါလဲဒီကိစ္စနဲ့ပတ်သက်
I think we need to unpack what some of these claims are trying to assert and there is no doubt that theMyanmar military is facing more
ဒီလိုသုံးသပ်ချက်ချို့ပါဘာကြောင့်ဒီလိုပြောကြတယ်ဆိုတော့အရင်ဆက်စစ်ကြီးကိုလုံးမထင်ပါဘူးလွတ်လပ်ရရင်ကစားလို့တစ်ခါမှမကြုံဘူးအောင်များပြတဲ့ခုခံတက်ခတ်မှုတွေမြန်မာစစ်တပ်ရင်ဆိုင်နေရတယ်ဆိုတော့တန်တရားရှိစရာမလိုပါဘူးစစ်မျက်နှာများပြအုပ်စုများပြတချို့လည်းပြည့်ရတဲ့နှစ်ခွဲတွင်ပေါ်ပေါက်လာတာတချို့လည်းနှစ်ပေါင်းများစွာရှိလာခဲ့တာဆက်စွင့်ရှိနေပြီးမြန်မာစစ်တပ်ကိုတက်ခတ်နေတာပါဒီကဆုံးရှုံးမှုတွေအများကြီးရှိနေပြီးတချို့ဒေသတွေမှာနေမြေဆုံးရှုံးနေပါတယ်။ဒါပေမဲ့ကံမကောင်းအကြောင်းမလို့ဆိုတော့လည်းတချို့နေရာတွေမှာတော့စစ်တပ်ကနှီးပြူဟာတက်တည်တုံးပြီးအလွန်ကျွံရက်စက်တဲ့လုပ်ရည်တွေနဲ့ခုခံတွန်းလိုက်အင်အားစုတွေကိုပြန်လည်တက်ခတ်နေပါတယ်။ဒါကြောင့်ဘယ်ဘက်ကနိုင်နေဘယ်ဘက်ကရှုံးနေလို့ပြောရင်တော့တိတ်လွယ်လင်းတကူပြောရကြပါလိမ့်မယ်။ပြည်ပကရရှိဖြစ်နေပြီးပြည်သူလူထုဟာစည်ရဲမှုတွေကိုဆက်လက်ခံစားနေရတယ်လို့ထင်ပါတယ်။ဆိုတော့ခုခံအင်အားစုတွေဘက်ကမကြခင်အောင်မွေးရတော့မယ်လို့ပြောရင်လေတောင်းဝင်မဲ့ရချပါလိမ့်မယ်အ
ဲ့ခုကတွန်းလှန်နေတဲ့အင်အားစုတွေရဲ့စီးလုံးညီညွတ်မှုကိုလည်းကျွန်တော်ကြည့်ကြအောင်ပါခင်ဗျာဒီပြပြောခဲ့လိုပဲစစ်တပ်ဟာသူကိုတိုက်နေတဲ့အုပ်စုအမျိုးမျိုးကိုနေရာဒေသအမျိုးမျိုးမှာရင်ဆိုင်နေရတယ်သူတို့အလုံးဟာရောအဲ့တော့စစ်တပ်ကိုတိုက်တဲ့နေရာမှာတစုတစည်းပဲဒါမဟာဗျူဟာအရာချုပ်ကိုက်မှုတစ်ခုလည်းအောက်မှာလက်တွဲပြီးတော့တိုက်နေကြတယ်လို့ပြောနိုင်ပါလားခင်ဗျာ
No, I don't think there is a unitary command. I don't see any evidence of that at all. I see multiple ethnic armed organizations from the Arakan Army.
တွန်းလှန်နေတဲ့ဘက်မှာလည်း unitary command လို့ခေါ်တဲ့စီးပြီးချုပ်ကန်ထားတဲ့ကုကဲမှုရှိတယ်လို့ကျွန်တော်မထင်ပါဘူး။အဲဒီရှိရဆိုတဲ့ထောက်ထားမျိုးလုံးဝမတွေ့ရပါဘူး။ AA ရခိုင်တပ် KNL ရဲ့အုပ်စုမျိုးစုံကချင် KIA တပ်စသဖြင့်တိုင်းဒေသဖွဲ့စည်းရာ PF တွေနဲ့မဟာမိတ်ဖွဲ့စည်းမှုတချို့ရှိပါတယ်။နောက်တစ်ပေါ်ထွန်းလာတဲ့ KNTP ကင်းဒီမျိုးသားကာဝေးတပ်ဖွဲ့ဆိုတာလေလူရင်းရများရလို့သိရပါတယ်သူတို့တွေဟာအန်ယူဂျီနဲ့ပူးပေါင်းဆောင်မှုဂရိကုတွေရှိကြပေမဲ့အန်ယူဂျီရဲ့စစ်စင်ရေးကြီးကြပ်မှုအောက်မှာမရှိပါဘူးအန်ယူဂျီမှာလည်းသူတို့ရဲ့ကာဝေးဝန်ကြီးဌာနလက်အောက်မှာတပ်ဖွဲ့တွေရှိပါတယ်ဒါပေမဲ့စကိုင်းမကွင်းနဲ့တချို့ဒေသတွေမှာရှိနေတဲ့ PDF တွေလည်းအန်ယူဂျီရဲ့ကုကဲမှုအောက်မှာတိုက်ရိုက်ရှိနေတာမျိုးမဟုတ်ပါဘူးအနည်းဦးချင်းအနေနဲ့မြောက်ပိုင်းဒေသတွေကိုနေ့စဉ်ပုံမှန်ထိချုပ်ကူကဲဖို့လက်လက်မမီနိုင်ပါဘူး။ဆိုတော့ကျွန်တော်တွေ့နေရတာကသူ့နေရာနဲ့သူတိကျစီဖြစ်နေတဲ့ပြစ်ခတ်အတွင်ဖြစ်ပါတယ်
။ဒီတိုင်းဆိုရင်စစ်ကောင်စီအစိုးရပြိုလဲသွားအောင်လုပ်ဖို့အတွက်အလားအလာမရှိသေးဘူးဆိုတဲ့သဘောလားခင်ဗျာ
။ you know I wouldn't call it a government it's an illegitimate military regime that came to power in the coup and using extreme violence you might see retreat in
you know သူသူအလုံးမခေါ်ပါဘူးသူတို့ကတရားမဝင်တဲ့စေုပ်စုပါအာနာသိမ့်ပြီးအလွန်ကျွံရက်စက်တဲ့လူရဲတွေနဲ့အာနာရယူထားတာပါတချို့ဒေသတွေမှာသူတို့နောက်ဆုံးနေရတာတွေ့နိုင်ပါတယ်ကြံတချို့နေရာတွေမှာတော့လေကြောင်းစစ်ဆင်မှုနဲ့လက်နက်ကြီးတွေတုံးပြီးအရသာပြစ်မှတ်တွေကိုတက်ခတ်နေပါတယ်ဒါသူတို့အနေနဲ့သွေးဥသွေးနဲ့ဖြစ်နေရဆိုတော့ပြနေတာပါဒါပေမဲ့ဒီချင်းနေရာမချခင်မှာစေုပ်စုပြိုလဲပျက်စီးတော့မယ်ဆိုတော့အစီအမျိုးရောက်နေပြီလို့မထင်ပါဘူးတချို့ဒေသတွေမှာသူတို့အုပ်စိုးမှုတစ်စိမ့်တစ်ပိုင်းပြိုဖျက်တာတချို့နေရာတွေမှာထွက်ပေါက်မရှိဖြစ်နေတာတော့ဖြစ်နိုင်ပါတယ်။နေရာလိုက်ကွက်ပြီးပြောမယ်အခြေအနေမျိုးဖြစ်နေပါတယ
်။စစ်တပ်ဘက်ကလည်းကြည့်ရအောင်ပါ။စစ်တပ်မှလည်းပဲသဘောထားကွဲလွဲမှုတွေရှိနေတယ်လို့သုံးသပ်သူတွေကပြောနေကြပါတယ်။ပြီးတော့သူတို့ဘက်မှာတိုက်ချင်စိတ်ကုန်ခန်းနေရတယ်တချို့လည်းပဲတက်ကိုစွန့်ခွာကြရတယ်တချို့ကလည်းပဲဘက်ပြောင်းသွားရတယ်လို့အမျိုးမျိုးသတင်းတွေလည်းကျွန်တော်ကြားနေရပါတယ်။ဆိုတော့ဒီချက်တွေကတော့သူတို့ဘာသာသူတို့ကြားဆုံးသွားစေတဲ့အခြေအနေဆက်ရောက်နိုင်မဲ့အလားအလာတော့မရှိဘူးလားခင်ဗျာစစ်တပ်အနေနဲ့
I think that there's two broad elements to that and one is internal divisions at a senior level and that's unfortunately in the realm of speculation I think that there are
ဒါတချို့ပြန်လည်းကိစ္စပါအခုကတော့စစ်မြင့်ကြီးကအစ်စ်မှာသဘောထားကွဲကြရဲဆိုတဲ့အချက်ဖြစ်ပါတယ်ကံမကောင်းအကြောင်းမလားဆိုတာနဲ့ဒါကမှားယွင်းတဲ့ထင်မြင်ယူဆချက်ဖြစ်ပါတယ်ကျားစင်တွေကိုပြောရရင်တော့ထိခိုက်ကြဆုံးမှုတွေအများကြီးရှိနေတယ်ဆိုတာသိကြပါဗျ။နှစ်ပေါင်းများစွာအတွင်းအထိအနာဆုံးအခြေအနေပါ။နောက်ထွက်ပြေးတာပဲကြောင်းနိုင်လည်းရှိပါသေးတယ်။ဒါပေမဲ့ဒီလောက်နဲ့စစ်တပ်ပြိုကွဲသွားမယ်လို့မပြောနိုင်ပါဘူး။2022မှာပြိုကွဲနိုင်တယ်လို့ပြောနေကြတာကတော့တိတ်ချေချေပြင်းပြင်းမစင်စားကြလို့ပဲဖြစ်ပါလိမ့်မယ်။
So so ဒီညမှာတချို့ကပြောကြတယ်တွန်းလှန်ခုခံနေတဲ့အင်အားစုတွေမှာအဓိကလိုအပ်နေတာလက်နက်ပဲဖြစ်တယ်အထူးဖြင့်ပြည်ပကလက်နက်အင်အားပံ့ပိုးမှုရမယ်ဆိုရင်စစ်တပ်ကိုသူတို့ဖြုတ်ချနိုင်တဲ့အဆင့်ထိရောက်သွားလိမ့်မယ်လို့ပြောနေကြပါတယ်ဒါရောတကယ်ဖြစ်လာနိုင်ပါသလားစစ်တပ်ကိုဖယ်ရှားနိုင်ဖို့အတွက်ဒီအတိုက်ခံအင်အားစုတွေဘက်မှာအဓိကလိုအပ်ချက်တွေကဘာလို့ထင်ပါလဲ
I think two things there is that if they do get more munitions there is a potential for them to make battlefield gains and gain more territory control of populations and diminish the space of the SAC
ညချစ်ရှိပါရဲ့တကယ်လို့ကုကတွန်းလိုက်အင်အားစုတွေလက်နက်ပိုရလာရင်သူတို့ကစစ်မြေပြင်မှာအောင်ဝဲတွေပိုရနိုင်တဲ့အလားအလာရှိပါတယ်။နယ်မြေနဲ့လူလူကိုပိုပြီးထိန်းချုပ်လာနိုင်ပြီးစစ်ကောင်စီရဲ့နယ်မြေစွရုပ်သွားနိုင်ပါတယ်။ဒုတိယတစ်ချက်ကတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကုကံတွန်းလှန်တဲ့အင်အားစုကိုစစ်လက်နက်တပ်ဆင်ပေးဖို့ဆိုတာတိတ်ကိုမဖြစ်နိုင်တဲ့ကိစ္စပါ။ကုလသမဂ္ဂအနေနဲ့စစ်ကောင်စီကိုလက်နက်ပိတ်ပင်ဖို့အရေးမှာထိထိရရောက်လှုပ်ဆောင်မှုတုံ့နှင်းနေတာပါ။ဒါကိုမျှော်လင့်နေတော့ဒါလမ်းကြောင်းလွဲစီမဲ့ကိစ္စဖြစ်ပါတယ်။ NUG နဲ့ EU တွေအနေနဲ့မိမိတို့ကိုယ်သာအားကိုးရမှာဖြစ်ပါတယ်။နိုင်ငံတကာအသံဝင်ကလက်နက်အကူအညီရမယ်လို့မမျှော်လင့်နိုင်ပါဘူး။ဆိုတော့အဲ့လိုပြပတ်လက်နက်အကူအညီနဲ့အင်အားချိန်ဝင်ရှာမှာကိုယ့်ဘက်ကတာလွန်လာလိမ့်မယ်လို့ခံမှန်းတွက်ဆနိုင်မယ်ဆိုရင်ဒါလမ်းမကိုလိုက်နေတာပဲလို့ထင်ပါတယ
်။ဆိုဒီအတိုင်းဆိုရင်ဒီပြပတ်ကဒီတိုက်ပွဲကပေါ့လေဒီပြောရင်တာရှည်မဲ့သဘောပေါ့။တချိန်ထဲမှာပဲပြည်သူလူထုရဲ့ဒုက္ခတွေကလည်းများလာပါပြီသူတို့ဟာဒုက္ခမျိုးစုံကိုကြုံနေရပါတယ်ဆိုတော့ဘယ်တော့များဒီတိုက်ပွဲကထက်ပေါက်တွင်းမယ်ပြည်သူလူထုတွေဒုက္ခကလွတ်မြောက်နိုင်မယ်လို့ထင်ပါတယ်ခံမှန်းကြည့်ပါအောင် David
Unfortunately I can't I don't see any sign that the SAC is willing to negotiate in fact they've made it clear that they will not negotiate with the NUG because they're terrorists they will negotiate with the EAOs butI don't think that's very genuine at all. They're really only talking to some of the smaller ones or the ones that have their own agenda. So I don't think
ကောင်းကောင်းမလာကြောင်းလည်းကျွန်တော်လည်းထွက်ပေါက်တော့မမြင်မိပါဘူး။စစ်ကောင်စီကလည်းစစ်ဆင်ညှိနှိုင်းလို့ရအရေးလက္ခဏာတစုံတရာမတွေ့ရပါဘူး။သူတို့တကယ်ပြောနေတာကအန်ယူဂျီဟာအချမ်းဖက်အုပ်စုဖြစ်ပြီးသူတို့နဲ့စစ်ဆင်မှာမဟုတ်ဘူးဆိုတာပဲဖြစ်ပါတယ်။သူတို့ဟာတန်တန်လက်ကန်အင်အားစုဒီဝင်နဲ့စစ်ဆက်နေရလို့ဆိုပါတယ်ဒါလည်းတကယ်စည်ရင်မှန်သဘောမှန်နဲ့ပြောရလို့ကျွန်တော်တော့မယူဆပါဘူးသူတို့ဆွေးနွေးနေတာကအဖွဲ့အစည်းငယ်တွေသူတို့မှကိုယ်ပိုင်စီစဉ်နေရှိထားတဲ့အဖွဲ့အစည်းမျိုးတွေသာဖြစ်ပါတယ်ဒီဆိုးရတဲ့အချက်တွေကလွန်မြောက်ဖို့အတွက်မင်းအောင်လှိုင်မာရောစစ်ကောင်စီတခုလုံးအနေနဲ့ပါသဘောထားမှန်ကန်စွာဆွေးနွေးလို့လည်းဆန္ဒရှိတယ်လို့ကျွန်တော်တော့မထင်ပါဘူးခုခံတွန်းလှန်နေတဲ့အင်အားစုတွေဘက်မှလည်းစစ်ကောင်စီနဲ့ဆွေးနွေးလို့လည်းလူတိတ်မတွေ့ရပါဘူးဆိုတော့ဒီပြည်ရင်းစစ်ကစစ်ဆက်ဆွေးနွေးမှုနဲ့လွတ်မြောက်နိုင်တဲ့အခြေအနေမျိုးမတွေ့ရပါဘူ
း။ဆိုတော့နိုင်ငံတကာကရောဒီစစ်ဆက်မှာဝင်ရောက်ပြီးတော့စစ်ဆက်ပြစ်ထန်တဲ့အလားလာမရှိဘူးလား။အာဆီယံရဲ့ပြောစကားကိုရောစစ်ကောင်စီကလုံးဝပယ်ချထားတာတွေ့ရပါတယ်။ဆိုတော့ဒီအာဆီယံထဲပို့ပြီးတော့အောက်စားညောင်းနိုင်မဲ့အဖွဲ့အစည်းတွေအထူးသဖြင့်ကုလသမဂ္ဂတို့အနေနဲ့ရောဒီကိစ္စကိုဘယ်လိုကင်တွယ်ပြီးဖြေရှင်းနိုင်မဲ့အလားလာမျိုးရှိနိုင်မယ်ထင်ပါတယ်လေ။
Internationally, I don't see that there's any individual or body that could actually do this. There's, you know, the UN Special Envoy, which, you know, Min Aung Hlaing treated quite dismissively when she visited. And the international community has their hands full with Ukraine and Iran and crises.
နိုင်ငံကမှလည်းဒီလိုစစ်ဆက်ပေးနိုင်မဲ့လူပုဂ္ဂိုလ်တော်၎င်းဖွဲ့စည်းတော်၎င်းမတွေ့ရပါဘူး။ကုလသမဂ္ဂအထူးကိုယ်စားလှယ်တွဲရောက်တုန်းကလည်းမင်းအောင်လှိုင်ကလုံးဝလင်းနဲ့မထားပဲဆက်ဆံနေပါလေ။နိုင်ငံတကာတိုင်ဝမ်နဲ့ယူကရိန်းရေးအရင်ပြဿနာအပေါင်းဝင်တစ်ကမ္ဘာလုံးကအချက်အလက်ပြပကတ်တွေနဲ့လက်မလည်နိုင်ဖြစ်နေတာပါ။ဒါကြောင့်မြန်မာနိုင်ငံကိုပြစ်ပယ်ထားရဟန်တူပါလေ။စံတော်မှုထောက်ပံ့ပေးနိုင်ရေးပြည်ဝကိုပဲစဉ်းစားနေပါလေ။ဒါလောက်ပဲလုပ်နိုင်ပါလေ။မြန်မာနိုင်ငံရဲ့စိုးဝါးလာတဲ့အခြေအနေကိုမကြာခင်အဆုံးသတ်စေမယ့်အကြံစီမျိုးအနောက်နိုင်ငံတွေစီကထွက်ပေါ်လာနေတဲ့အလားအလာမရှိသလောက်ပါပဲ။